မကြခင်နောက်ပိုင်းတွင်အတွင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာဒီရွေးကောက်ပွဲနဲ့အတူနိုင်ငံရေးအခြေအနေတည်ငြိမ်မှုအပေါ်စိုးရိမ်ချက်တွေကြောင့်ရှင်းနှစ်ထဲရင်းနှီးမြှုပ်နှံမှုပမာဏကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုရင်းနှီးမြှုပ်နှံမှုညော့နယ်သွားနိုင်တဲ့အခြေအနေနဲ့ဒီနှစ်အတွင်းမှာမိုးများပြီးရေကြီးရေချမ်းမှုတွေကြောင့်လာမယ့်ဒီ2016ခုနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအနည်းငယ်ကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။2014-15ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 8.5 ရာခိုင်နှုန်းရှိရာကနေ 2015-16 ဘဏ္ဍာရေးနှစ်ကျရင်တော့ 6.5 ရာခိုင်နှုန်းလောက်ပဲရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတာပါ။စီးပွားရေးကျဆင်းရတဲ့အကြောင်းရင်းတွေထဲမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာကတခုအပါအဝင်ဖြစ်တယ်လို့သုံးသပ်ထားပေမယ့်ရွေးကောက်ပွဲလွန်ကာလမှာတော့ကုန်ထုတ်လုပ်မှုနဲ့ဆက်မှုလုပ်ငန်းတွေအားကောင်းလာဖို့မျှော်လင့်ရတဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လကနေဩဂုတ်လအထိမြန်မာနိုင်ငံနေရာအများပြားမှာမိုးများပြီးရေကြီးရေလျှံမှုတွေကြောင့်လူတွေရာနဲ့ချီပစ်ဆုံးပြီးတန်းနဲ့ချီအိုးအိမ်ပဲဒုက္ခရောက်ခဲ့ကြရတယ်လို့သိနေဆိုင်ကင်းတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေအများပြားလည်းထိခိုက်ပျက်စီးခဲ့ရတာပါ။ရေကြီးတံခံခဲ့ရတဲ့ဒေသတချို့မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ရုန်းကန်နေရဆဲဖြစ်တယ်လို့အခုချိန်ထိအကူအညီတွေကလည်းလိုအပ်နေဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးအရလုပ်ပိုင်권နေနဲ့လူမှုရေးနိုင်ငံရေးအရစိန်ခေါ်မှုတွေရှိနေပေမဲ့လို့မြမစီးပွားရေးပြုပြင်ပြောင်းလဲမှုတွေဟာစားသုံးသူတွေနဲ့ရင်းနှီးမြှုပ်နှံသူတွေကြားမှာတော့ယုံကြည်မှုပုံမရရှိလာနေပြီးမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ၈နှစ်အတွင်းမှာလည်းအလဲအလတ်နှုန်းနဲ့ဆက်ပြီးတော့ရှိနေမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာထဲမှာခန့်မှန်းဖော်ပြထားပါတယ်ရှင်။